ဒေါက်တာအေးမောင်တို့ပေါ့လေအခုလိုရခိုင်တိုင်းရင်းသားများတုတ်တဲ့ပါတီထောင်ပြီးတော့ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ရတဲ့အဓိကရွေးချက်ကိုသိပြရစေခင်ဗျာ
။အဓိကရွေးချက်ကဒီနိုင်ငံရေးကက်ပီကွာလာကြောင်ယူတကော90နဲ့ပိုင်းကစားကြည့်လေ။အဲ့တော့ကျွန်တော်တို့ဒီခိုင်ဒီလူတို့ရဲ့ဆန္ဒတွေပေါ့ဗျာ။အဲ့ဒီဆန္ဒတွေကိုဖော်ထုတ်မှန်းနေရလေးလို့ရတယ်။ညီညီညာညာလေးကျိုးချင်ဆိုချင်တဲ့ခါကျတော့ပါလီမန်ကိုပဲကျွန်တော်ကရွေးတယ်လေ။အဲ့ဒီစီးပုံချေတောင်းကြတာဘလို့ပဲရှိရှိပေါ့နော်။အဲ့ကျွန်တော်တို့ပြောနိုင်ဖော်နိုင်သင်ပြနိုင်တဲ့နေရာလေးတော့ပါလီမန်ဒီကမှာအဲ့ပါလီမန်ရောက်မှာပဲကျွန်တော်တို့ရဲ့တန်တူခွင့်ရတောင်းတဲ့ဟာလေဖွံ့ဖြိုးတိုးတက်တဲ့ဟာလေအဒီမိုကရေစီရေးကိုတောင်းမယ်ဆိုဒီကမှာကျွန်တော်ဒီပါတီကိုခေါ်တာပါကျွန်တော်ရည်ချက်ကတော့စစ်မှန်တဲ့ပြည်ထောင်စုကိုတောင်းမယ်ဆိုတဲ့ရည်ချက်ပ
ါအများစုကလည်းဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိစ္စကိုလက်ညှိုးထိုးနေကြတာရှိပါတယ်ခင်ဗျာဒီဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေဟာပါလီမန်ထဲမှာလည်းစစ်တပ်ကကြီးစုထားတဲ့အတွက်ပြောရေးဆိုခွင့်တွေမရှိနိုင်ဘူးပေါ့နော်တိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုဒီအာမခံချက်မပေးနိုင်ဘူးစသဖြင့်ဝေဖန်မှုတွေရှိနေပါတယ်ဆိုတော့ဒေါက်တာဦးဝေမောင်တို့အနေနဲ့ကောဒီဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်ထဲမှာပြောခွင့်ဆိုခွင့်ရနိုင်မယ်လို့ဘယ်လိုများတွေးထားတာရှိပါလဲခင်ဗျာ
မှန်ကားလို့လေဒီဖွဲ့စည်းပုံဆိုလေဟိုကိုကြီးဖတ်ပြီးမှာပါအဲ့တော့ဖွဲ့စည်းပုံမှာကတော့ကျွန်တော်တို့လိုချင်တာကိုပုံနဲ့ပြင်ပုံညာဖွဲ့စည်းပုံမတိုင်ခင်ကြရပါကျွန်တော်တို့ကချစ်ပြေတောင်းလိုချင်တာပေါ့နော်ချစ်ပြေတောင်းဆိုတာကခိုင်ရှာကုန်းဟုတ်ကိုပမာတပီးတောင်းကြီးလေအဲ့တော့စစ်မှန်တဲ့ပြေတောင်းဆိုတာအဲ့ဒါကိုကျွန်တော်ပြောတာအခုကဖွဲ့စည်းပုံမှာဆရာတို့မြင်နေတိုင်းနေတယ်ဖွဲ့စည်းပုံစောင်းမှာပြန်ကျင့်တောင်းမှာနော်ဒါတိုင်းဒေသကြီးဆိုရင်မှတ်မှာမှာပြင်နေဆိုရတာပေါ့အဲ့တော့ကျွန်တော်တို့ပုံနဲ့ပြင်ရင်တိုင်းဒေသကြီးက9ခုပြင်နေက9ပြင်နေဆိုတော့1-2-1ဖြစ်သွားတာပေါ့ဗျာသူတို့ဒီနေ့တခုရဲ့သုချာအနာဆိုတာလေကျွန်တော်တို့ပြန်မှန်းတော့လို့ဖြစ်ချင်ပါရှင်လေသူတို့ကျွန်တော်တို့ဒီဖြစ်စည်းတုံရဲ့အဓိကအရေးကြီးဆုံးကနိုင်ငံတော်တမန်တော်ကြီးဖြစ်တာဟုတ်တော့နိုင်ငံတော်တမန်တော်ကြီးကမှတ်တာလေကျွန်တော်တို့တိုင်းနဲ့ပြည်နဲ့ဟိုတိုင်းဆိုတာလေတိုင်းဒေသကြီးတို့ကပြည်နဲ့ဆိုနေပြည်နဲ့ပေါ့အဲသူတို့ကိုစီမံခန့်ခွဲအုပ်ချုပ်နေတာဒီနေ့ဝန်ကြီးချုပ်ကိုခန့်နေပါလို့သူတို့ကျွန်တော်တို့ဒီပြည်ထောင်စုစစ်တုံကကျွန်တော်တို့အဲဒီမိုကရေစီတက်ကိုဥပ္ပီတဲ့နော်ဒါတမတာဒုတိယတမတာလောင်းနောက်ဥပ္ပတ်ကိုကျွန်တော်တို့ဒီထိုင်းနာပါတီကိုပို့ပြ။နောက်ဒီဒီမှာကမှတ်နေရှိနေဒီမိုကရေစီကိုဥပ္ပီတဲ့ပါတီကရွေးချယ်နိုင်မှာပါလေ။ကျွန်တော်တို့ချက်ချက်နော်နိုင်ငံတော်တမတာကြီးဒီကိုရွေးချယ်နိုင်မှာပါလေ။ကျွန်တော်တို့ဒီနေ့တွေပြည်မှန်ခံခွေးဥပ္ပတ်ကိုဒီနေ့ကိုကိုးစားပြီးတဲ့ပုဂ္ဂိုလ်တွေကပြည်မှန်ခံခွေးနိုင်မှာပါ။အဲလိုရနိုင်မှာပြီးခုနကကျွန်တော်တို့တွေ့တယ်ပြည်မှန်တဲ့ပြည်ထောင်စုကြီးကိုဥပ္ပီနိုင်တော့ကျွန်တော်တို့ဖြစ်နေ။
လောလောဆယ်အနေထားမှာရောအဲ့လိုရနိုင်ဖို့အခွင့်အလမ်းတွေမြဲမြဲဆက်ဆက်မြင်ရတာရှိပါလားခင်ဗျာ
အဲ့ဒါကလည်းကျွန်တော်တို့ဒီမြက်ကိုလိုတာကိုလက်ရှိအချင်း25ရာခိုင်နှုန်းကလို့ယူထားပြီးလေဆိုတော့ကျန်တဲ့95ရာခိုင်နှုန်းကိုရောက်ဖို့ကတော့တိတ်မလို့ပေါ်ချင်တိုင်းရင်းသားပါတီကလည်းဒီမှာလို့စပ်ဖို့ကြတာကိုအဲ့လိုတက်ခံရေးပါတီလို့လက်ရှိအနာဂတ်ပုံစံတွေလည်းကြည့်ကြည့်ဖြူဖြူထားပြီးလေဒီလိုမှအမှားရှိရဲပတ်ဆံရှိရဲဒီလိုညာကလည်းကျွန်တော်တို့ကစိုးတာကိုဆိုတော့ဒါပေမဲ့လို့ကျွန်တော်ထင်တယ်ကျွန်တော်တို့ပြည်နေမှာတော့ဒီပြည်နေဒီပြည်နေသားတွေရဲ့ဖြစ်ခင်ပါလေအမျိုးသားရေးပါတီကိုတော့ဖြစ်ကျွန်တော်တို့ကဒီကန်တိုင်းမှာတည်ပါပြီးတခုဒီလိုမျိုးသားရေးပါတီဖြစ်တော့တပ်မှန်ထားတဲ့ကိုကျွန်တော်ချစ်ပြည့်ဆက်ဆံတဲ့ဒီလိုရဲ့တပေါ်တော်ကိုကျွန်တော်ပြရပါတယ်အဲ့ကျွန်တော်တို့ဒီနေ့မှာ16မြို့နယ်ဆိုတော့3ဖိလေးဦးကဒီရင်ဆက်တူကိုတက်မှာဟောအဲ့ majority ကိုဒါကျွန်တော်တို့ကရနိုင်နေဆိုရင်လေအဲ့ကျွန်တော်တို့ဒီနေ့ရဲ့ကနာဦးတွေပြုတဲ့ပါလီမန်မှာဒီနေ့ရဲ့ဝန်ကြီးချုပ်ကိုဘလိုပဲဖြစ်ဖြစ်ဒီဝေခန့်ခံပေါ်မှာကျွန်တော်ဒီနေ့ရဲ့တရားဥပဒေကြီးတဲ့နေရာမှာကျွန်တော်ကပါပီစီရဲ့အစိုးပင်လာတော့ဒါကိုပြည့်ချက်တာတော့ဘာလို့လုပ်နိုင်မှာလဲဆိုတော့ကျွန်တော်တို့ထင်ပါတယ်ပြည်စည်းပုံရဘလို့ပဲတိတိကျကျရှိနေတယ်ဆိုတော့ကျွန်တော်တို့ဒီနေ့ဆက်တော်မှာတော့ကျင်းဒီနေ့ဝန်ကြီးချုပ်ရဲ့အထင်ကွက်နေတယ်ပေါ့နော်ကျွန်တော်ချက်ကင်ကလည်းလုပ်နိုင်တယ်လို့ထင်ပါတ
ယ်ရခိုင်တိုင်းသားများတုတ်တဲ့ပါတီကရခိုင်ပြည်နယ်မှာပဲအဓိကရှင်းပြမှာပဲလားခင်ဗျာ
ကျွန်တော်တို့ကခိုင်ပြည်နယ်မှာလည်းကုန်ကျင်ပါဗျ။ဒီချင်းပြည်နယ်ပေါ့နော်။ဘလောက်ဝါဖြစ်ပြန်တာပါလဲ။နောက်ရန်ကုန်တိုင်းပါမယ်။အဲနောက်တော့ရောက်ပြီးတိုင်းရဲ့ခိုင်အများစုရှိတဲ့ဒီခိုင်ကြီးကျွန်းတို့နဲ့ပူတို့ကိုမှန်တာပါလဲ
။ရခိုင်တိုင်းသားများတုတ်တဲ့ပါတီနေတဲ့ကောဘလို့များအခက်အခဲတွေကြုံနေရတာရှိတယ်လဲဆိုတော့လည်းနည်းနည်းသိပြစီခင်ဗျာ
။အဲဗန္နာရေးတတိယတို့တည်လို့စီတော့မရှိသေးဘူး။ခြေယုံရဲ့ကဏ္ဍမှာလည်းကြီးကြီးတော့မရှိပါဘူး။တခုခက်ခဲရှိရတာလေ။ကျွန်တော်တို့နဲ့ပတ်သက်တဲ့ဒီညနေဘုံဆောင်အော်တိုလိုညနေမှာနောက်ရောက်မှုလို့ညနေမှာဆိုရင်ကိုရေးချက်လက်တူနော်တက်ဆိုင်တဲ့စားရခတ်ချင်ပါလေပုံစံပုံစံမှာဖြစ်ရမယ်တပ်ပုံတောင်းတာတော့ပါလို့လေအချင်းချင်းရှိတယ်လို့တော့ပြောတယ်ဆိုတော့ဗျာဒီညနေလိုစစ်သေးလေးတွေမှာလေအဲ့လိုကျွန်တော်တို့ကုမ္ပဏီမှာပါတဲ့ပုဂ္ဂိုလ်ရဲ့ကိုရေးချက်လက်ကိုပုံစံဖြစ်ခိုင်းတာလို့လက်မှတ်ပြုခိုင်းတာလို့ဆိုတာကမိမိပါတီဝင်တဲ့ပုံမှာပေါ့နော်ဒါချင်းချောက်ပုံစံပုံပေါ့နော်ဒါအကြောက်ပြားကိုဖြစ်ဖြစ်တာပေါ့အဲ့ဒါမျိုးမဖြစ်ဖို့တလေကျွန်တော်တို့ကဒါပုံစံမှာမဖြစ်ဖို့တော့ပါလို့ကျွန်တော်တို့ညှာရအောင်ဖြစ်ပါတယ
်ရွေးကောက်ပွဲဝင်မဲ့ပါတီတချို့ရောနောက်နိုင်ငံကကရောပြောနေတာရှိပါတယ်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောနေတာရှိပါတယ်ဒေါက်တာအေးမောင်တို့အနေနဲ့ရောဘယ်လိုများသုံးသပ်ပါသလဲခင်ဗျာ
သူရဆက်ဖြစ်ဖို့လို့လို့ပါပေါ့ကျွန်တော်တို့ကလည်းအဲ့ဒါလေးကိုပဲတံပြားဝင်တာပါပဲအဲ့ဒါမဲ့ဘုံနဲ့တွေ့နိုင်ငံကစောင့်ကြည့်ရဖို့လို့လည်းဒါနိုင်ငံလိုဖြစ်ပေါ့နော်ဒီတော့ရွေးကောက်ပွဲကော်မရှင်ကတကယ်တမ်း မိမိရဲ့ကုနာနဲ့အခက်သမားလေးကိုယုံကြည်ရဆိုရင်ဒါဖွင့်ပေးပြမှာလေ။နောက်ပုံလဲမြင်ပါအောင်လေမေကုကအစပေါ့ဗျာ။ transparency ဖြစ်အောင်ပေါ့နော်။နိုင်ငံကအစ်မင်းနဲ့မေကုနဲ့ချစ်ဖို့လိုမယ်။ဒီရင်ကုနာ lock လုပ်တဲ့ခါလေးကလည်းပြောရဖြစ်ဖို့လိုမယ်။နောက်တစ်ခုကဒီကြိုတင်ဆန္ဒမေးပေးတဲ့ကိစ္စလေ။အဲ့ဒီမှာလည်းပြဿနာဖြစ်နိုင်တယ်ဗျာ။အဲ့ဒါလေးကလည်းအမှန်စီကံတင်ချက်ဖို့လိုမယ်လေ
။60ခုနှစ်ရွေးကောက်ပွဲမှာအပြည့်အစုံအနိုင်ရခဲ့တဲ့ NLD ပါတီဟာအခုကျင်းပမယ့်ရွေးကောက်ပွဲမှာလုံးဝမဝင်ဖို့ပေါ့လေ။ရွေးကောက်ပွဲကိုဆန့်ကျင်သဘိတ်မှာပို့ဆုံးဖြတ်ထားပါတယ်။ဆိုတော့ဒီပေါ်မှာဘယ်လိုများမြင်ပါလဲ
။ကျွန်တော်တို့ကတော့ဒီလိုရဆုံးတဲ့ကိုလေးစားပါတယ်။ဟိုဘလိုမျိုးကြည့်ချင်းလဲ။ဒါဒါပေမဲ့လို့ကျွန်တော်တို့ကတော့လေ NLD ကိုရွေးကောက်ဖို့မှာပါစေချင်တယ်ကြ။ကျွန်တော်တို့ဆန္ဒပြောတာပါ။ဘာလို့ဆိုရင်တိုင်းရင်းသားတွေအကုန်လုံးကညီညွတ်နေတယ်။ဒီမှမှလည်းပဲ NLD ပါတီကတော့ဘလိုပဲ2008ပြည်စည်းမှာရေးရေးပေါ့ဗျာ။ကျွန်တော်တို့ပြန်ပြင်နိုင်တဲ့ကဏ္ဍလို့ရှိပါတယ်။အဲ့လိုညီညွတ်မှုကလို့ပြောတယ်။ဆိုလို့ရှိရင်ဒီမှမှ Democratic Party NLD နဲ့ဥဆောင်အစည်းအဝေးတွေကမှရွေးကောက်ဖို့ဝင်ကျွန်တော်တို့တိုင်းရင်းသားတွေကမှကျွန်တော်တို့တိုင်းရင်းသားပါတီအစ်စ်မှလည်းဥဆောင်ပြီးရွေးကောက်ဖို့ဝင်နေဆိုရင်အခုနောက်ဆက်ငါးရာခိုင်နှုန်းတို့ဘီဒီရဲ့ကနဆနာမျိုးကျွန်တော်တို့ဒီမိုကရက်တစ်ပါတီကရရတယ်။အဲ့လိုမျိုးဆိုပေးရင်ဒါဆက်ငါးရာခိုင်နှုန်းကတော့ဒါ rule stop ပဲကြ။ rule လေကျွန်တော်တို့ရဲ့ဒီ border line ကမှန်နေနေဆိုရင်ကျွန်တော်ပြန်ကြောင်းလာနိုင်လို့ကျွန်တော်ထင်တယ်။လူနဲ့အခြေအနေတို့မျိုးဒီကမှလူ face ကကြောင်းလာတယ်။ကာလလေးတစ်ခုမှလေ5 years အတွင်းမှတောင်ကြောင်းနိုင်ရဖြစ်ပါတယ်။အဲ့လို NLD ကိုရေကတော့ဝင်ဖို့တော့ကျွန်တော်မိတာပို့ပါတယ်။ဝင်ပင်လို့ကျွန်တော်ထင်တယ်။တောင်စီရဲ့ဘယ်လောက်ပဲတင်းကျပ်ကျပ်ပေါ့ဗျာ။နိုင်ငံရေးကတော့ကာကန်လူကြီးလေး
ဆုံးပါလေ2020ရွေးကောက်ပွဲပြီးမှပေါ်ပေါက်လာမယ့်အစိုးရဟာစစ်တပ်ကဆက်လက်ချုပ်ကန့်ထားမယ့်အစိုးရဖြစ်တဲ့စစ်အာဏာကိုပို့ပြီးတော့တဆုရှည်စေမယ့်နိုင်ငံရေးအစီအမံတစ်ခုဖြစ်တယ်လို့မြင်ကြတာလည်းရှိပါတယ်ဆိုတော့ဥွေးမောင်တို့ဒီပေါ်မှာဘယ်လိုမြင်ပါလဲခင်ဗျာ
တက္ကသိုလ်ပါတီကနိုင်ငံရေးဆင်တော့ခုနဟိုအကိုကြီးဆွေးနွေးတာမှာလေဒါပေမဲ့လို့ဒီလိုရဲ့မနုနိုင်ငံရေးညွှန်ကြားမှုလောက်လိုက်ရေးချင်းပေါ်ကမီဒီယာရဲ့ထုတ်ပေါက်မှုတွေရရှိတယ်တော့တကယ်တမ်းဒီလိုရဲ့နေတာမိတာရှိရပါတီကတကယ်ပါပါဒီလိုမိတာကိုရမှန်အောင်လေကျွန်တော်တို့ကဒီလိုစီရင်နိုင်တဲ့ပါတီကပဲရမယ်လို့ထင်ပါတယ်နိုင်ငံရေးပြည်နယ်တွေကျွန်တော်ထင်ပါတယ်ကြည်လည်မျိုးပြကုန်းကဒါတို့လည်းကျင့်တယ်နေပါဘူးတို့မေးပေးတဲ့ကာလမှာပဲအဆုံးသက်ကိုတို့ပြနေတယ်ထင်ပါတယ်
ဒေါက်တာအေးမောင်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ